လွှတ်တော်ကော်မတီနဲ့ကော်မရှင်တွေဟာပြည်ထောင်စုအဆင့်မဟုတ်ဘူးလို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကဆုံးဖြတ်ခဲ့တဲ့အပေါ်အရေးယူသင့်မသင့်စုံစမ်းဖို့အတွက်ပြည်သူ့လွှတ်တော်ကဒီကနေ့မှစုံစမ်းရေးကော်မတီဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီအပေါ်မှာဖွဲ့စည်းပုံခုံရုံးကရောဘလို့တုံ့ပြန်ပါသလဲ။အသေးစိတ်ကိုတော့စုံစမ်းထားတဲ့ကိုဝင်းမင်းကဆက်ပြီးတော့တင်ပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အစိုးရကဏ္ဍတွေဖြစ်တဲ့အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းရေးလွှတ်တော်နဲ့တရားခုံရုံးတွေကြားပထမဆုံးပြင်းထန်လာတဲ့တင်းမာမှုလို့သုံးသက်သူတွေပြောနေကြတဲ့ဒီအငင်းပွားမှုမှာပြည်သူ့လွှတ်တော်ဘက်ကတော့ဖွဲ့စည်းပုံခုံရုံးကိုအရေးယူနိုင်ဖို့အတွက်စုံစမ်းရေးကော်မရှင်ကိုဒီအောက်လွှတ်တော်ရဲ့ဒီဥက္ကဋ္ဌကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းလိုက်ပါပြီ။ပြည်သူ့လွှတ်တော်ဒီဥက္ကဋ္ဌဦးနန္ဒကျော်စွာဦးဆောင်ပြီးဒေါက်တာဆန်းစုကြည်ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်အခြားနိုင်ငံရေးပါတီများစွာကပြည်သူ့လွှတ်တော်အမတ်တွေပါတဲ့ဒီ15ဦးစုံစမ်းရေးကော်မရှင်အနေနဲ့လွှတ်တော်အပြည့်ညနေပိုင်းမှာပဲအစည်းအဝေးထိုင်ခဲ့တယ်လို့ဒီကော်မတီအဖွဲ့ဝင်တူဦးလည်းဖြစ်တဲ့ NLD အမတ်ဦးဝင်းထင်ကဆိုပါတယ်။အဲ
ကျွန်တော်မိသားစုကတော့ကျွန်တော်တို့မှာဆောင်ရမ်းတဲ့ဝတ်တရားလေးတွေလုပ်ရစီနေဦးနဲ့ကြော်ကရှင်းပြတာနိုင်တော့မကြ
ဘူး။ဦးဝင်းထင်ကပဲအခုလို့ပြည်သူ့လွှတ်တော်ဘက်ကစုံစမ်းရေးကော်မတီဖွဲ့ရတာကအင်ကာနေတုံးကအထက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်ဘက်ကအမတ်160ကျော်ရဲ့ထောက်ခံမှုနဲ့ဒီဖွဲ့စည်းပုံခုံရုံးရဲ့ဆုံးဖြတ်ချက်ဟာမှားယွင်းတယ်လို့ပြစ်တင်ရှုတ်ချအပြီးမှာဖြစ်တဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌကပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးသူရရွှေမန်းထံလိုအပ်တာဆက်လုပ်နိုင်ဖို့တဝန်လွှာဖို့အကြောင်းကြားအပြီးမှာဦးရွှေမန်းကအခုလို့ဖွဲ့စည်းပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်။တကယ်တော့သမရနဲ့လွှတ်တော်ဥက္ကဋ္ဌနှစ်ဦးကအဆိုပြုပြီးပါလီမန်ဘက်ကအတည်ပြုဖွဲ့စည်းပေးခဲ့တဲ့အဖွဲ့ဝင်9ဦးပါဒီဖွဲ့စည်းပုံဆိုင်ရာကော်မတီကမတ်လမှာဆုံးဖြတ်ချက်ချခဲ့တဲ့အပေါ်ပါလီမန်လွှတ်တော်တွေဘက်ကမချေမနှက်ပြဿနာတက်လာခဲ့ပုံကိုဦးဝင်းထင်ကအခုလိုဆက်ရှင်းပြပါတယ
်။ဒီကိစ္စကတော့ကျွန်တော်ကကြားလာပြီးရတယ်။ကျွန်တော်တို့ကမတက်ခင်ကလေးကဒီဖွဲ့စည်းပုံဆိုင်ရာခုံရုံးကနေပြီးတော့မှလွှတ်တော်ကော်မတီဟာပြီးတော့ဥစ္စာမဟုတ်ပါဘူးဆိုပြီးတော့မှဆိုပြတဲ့ကိစ္စနဲ့အရင်ပြောရတာလို့ဆိုတော့လည်းဒီဖွဲ့စည်းပုံချင်းအုပ်ကြီးမှာတခြားနီးပါးတွေမှာကဒီဖွဲ့ရပြောင်းစီမားတို့ပါရသားနဲ့ခုံရုံးဥစ္စာကဘုံခံမင်းနဲ့မားရသာဆုံးရတဲ့ပေါ့အဲ့ဒီကိစ္စပါအရင်ပြောပုံမှာခုံရုံးဒုက္ခရတဲ့တကခုံရုံးဖွဲ့ဝင်တွေကနေပြီးတော့သတ္တဝါကိုယ်စားလှယ်တွေသတ္တဝါဘုံဆက်ဆံမှုစံတန်းကြီးက
ဒီအစိုးရမန္တန်တွေအကြားအာဏာခွဲဝေမှုဆိုင်ရာအငင်းပွားမှုပြဿနာကြီးကိုဘယ်လိုအကောင်းဆုံးဖြေရှင်းနိုင်ပါလဲလို့မေးရမှာတော့ဦးဝင်းထင်ကပဲ
အချက်တွေကမမေးရသေးဘူးမမေးရသေးဘူးခါကျကျွန်တော်လည်းမပြောနိုင်သေးဘူးတိုးတော်လည်းပဲဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးတာတော့အန်ဆန်းကြီးကိုလည်းဟိုတနေ့ကတော့ပြောင်းဆိုတယ်မှာဆွေးနွေးပါတယ်ဘယ်လိုဆွေးနွေးကြလဲဆိုလို့ရှိရင်သတ္တတော်စပြီးပေါ်လာကြမှာဒီပြဿနာဖြစ်တာတွေကမဆမ်းပါဘူးဖြစ်ဖြစ်တာရှိပါတယ်တိုးတော်ကပေါ်တဲ့ပြဿနာကိုလုံးတစ်ဖက်ညီလေးဖြစ်ချင်းပြီးတော့ကွာရှင်နဲ့ကြောက်ရှောက်တာပြားလေးဆဲတာဆိုတဲ့သဘောမျိုးနဲ့ဖြေရဖို့အတွက်ညီလေးပြီးတော့မှဖြေရဖို့ကြိုးစားခဲ့ပါတယ်နောက်တစ်ခုကကျွန်တော်ဒီမိုကရေစီရှင်းပြင်ရဆွေးနွေးပြီးနိုင်ပြီးတော့မှဟုတ်တယ်ဟိုပေါ့ process of negotiation ပြောမလားအဲ့လိုမျိုးတွေလုပ်ကင်ပါတယ်ဆိုပြီးတော့ဆက်စီကပြောထားတော့ကကျွန်တော်တို့ကဒီမူတိုင်းနဲ့လည်းကျွန်တော်ကမှာပါပဲ
အခုလိုပြဿနာအငင်းပွားမှုမှာအုတ်ချုပ်ရေးမန္တန်ခေါင်းဆောင်ဖြစ်တဲ့သမရဦးသိန်းစိန်ဘက်ကဘယ်လိုအမြင်ရှိနေပါလဲလို့ဆက်မေးရမှာတော့ဦးဝင်းထင်က
သမရဘက်ကတော့ကျွန်တော်ဘာမှမကြားဘူးတိုးတော်လည်းဒီကတော့ကခုံရုံးအဖွဲ့ကြီးဒီကတော့ကလို့ဖြစ်ဖြစ်ရှိချာကြီးထုံးရစားဟိုတက်တာဆက်တာလည်းနေနဲ့သမရအမေအန်နဲ့ honorable discharge ပေါ့ဘုဒ္ဓရှိရတဲ့ညီငါပြေးတာမျိုးလုပ်ဖို့ဆိုပြီးတော့မှတက်သွားနေပြီးတော့တိုးတော်ဘက်ကနေပြီးတော့သမရကြီးတင်ရတယ်အဲ့ဒါကိုသမရလက်မခံဘူးလို့
ဒီမိုကရေစီမန္တန်တွေအကြားဆွေးနွေးညှိနှိုင်းဖြည့်ရှင်ဖို့ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးအောင်ကျိုင်ကလည်းသဘောတူပါတယ်ဒါပေမဲ့လိုအပ်ရင်ဖွဲ့စည်းပုံဖြည့်ဆွက်ပြောင်းလဲဖို့ကိုပါသမရဘက်ကသဘောတူတဲ့သဘောမျိုးပြောလာခဲ့တယ်လို့ဦးအောင်ကျိုင်ကဆက်ပြောပါတယ
်သမရပြောတဲ့ဒီကုန်းတို့မှာဒါတဲ့တီးကြလွတ်လပ်တဲ့ဖွဲ့စည်းတွေဒီမိုကရေစီနေပြည်တော်ဖြစ်တဲ့အတွက်ကြောင့်တဲ့မိမိလွတ်ပိုင်ခွင့်ပေါင်းနေရတယ်ဒီဆက်လက်ကြပါတဲ့သူကပြောတယ်အဲ့ဒါဆိုရင်တော့သူကဝိုးဘက်ကလည်းမမအောင်ဒီဘက်ကလည်းမမအောင်ပေါ့ဗျာဒီပေခေါ်ကြီးကဝါမပါဘူးဆိုခေါ်ကြီးကပေါအောင်လုပ်ကြပေါ့ဒီဒီပေကျောနေတာပေါ့
အဲ့ဒီတော့ဒီနေရာမှာလွှတ်တော်ထဲမှာ25ရာခိုင်နှုန်းယူထားတဲ့တက်မတော်သားအမတ်တွေဘက်ကအမြင်ကိုမေးရမှာတော့ဦးဝင်းထင်ကအ
ဲ့တော့တော့ဆွေးနွေးပါလေဘုံမီးတော့အဲ့ဒီနောက်ကတော့ဥရခုံကြီးကိုဒီလိုဆက်ဆွဲတာတွေပါလေတိတ်ပြီးတော့လက်မခံနိုင်ဘူးတို့တော့လည်းနောက်ဆုံးတတိယဆွေးနွေးတဲ့ပုဂ္ဂိုလ်ကတော့အမှန်တမ်းကြပါတယ်အဖြစ်မှန်ကိုစဉ်းစားစဉ်းစားပြီးဖြစ်ဖြစ်တဲ့ပြည်စားကိုပြီးနေတဲ့ဆောင်းဆက်လက်တွေတော့ပြောသွားတာအဲ့ဒါမှလည်းအလိုပါပါလေးတွေကြွေးရမှုရှိပါတယ
်အခုလိုပါလီမန်ဘက်ကနေဖွဲ့စည်းပုံဆိုင်ရာခုံရုံးကိုရေးယူဖို့ကြိုးစားပြင်ဆင်လာတဲ့အပေါ်မှာဖွဲ့စည်းပုံခုံရုံးဘက်ကလည်းစိုးရိမ်မှုတွေဖြစ်လာပြီးပြည်ထောင်စုတရားလွှတ်တော်ချုပ်ထံကိုတဝန်လွှာဖို့ကပါလီမန်ဘက်ကသူတို့ရဲ့ကော်မတီကော်မရှင်တွေပြည်ထောင်စုအဆင့်ရှိတယ်လို့သတ်မှတ်တာဖွဲ့စည်းပုံနဲ့မညီဘူးလို့တတိပေးလိုက်ပါတယ်ခင်ဗျာ